ဟုတ်ပါရှင်များဒိဋ္ဌံတချို့ကိုအစာတွေသိပ်မကျွေးရင်အဲ့ဒီဒိဋ္ဌံဟာအသက်ပိုပြီးရှိတာကိုသိပ္ပံပညာရှင်တွေသိရှိထားတာအတန်းကြာပြီဖြစ်ပါတယ်အခုသူတွေဟာအဲ့ဒီလိုအစာကိုသိပ်ပြီးမကျွေးရင်ဘာကြောင့်အသက်ရှည်လဲဆိုတာသိရှိဖို့ရည်ရွယ်တာပါပြီဒိဋ္ဌံရဲ့အစာအလုံးကြောင့်မစားရင်အသက်ဘာကြောင့်ရှည်လဲဆိုတာသိရှိရင်လူတွေကလည်းအလားတူလေ့လာနိုင်ပါတယ်လူတွေမှာဖြစ်တတ်တဲ့ ဆတ်တူဟာအသက်ရှင်ရေးကိုအထောက်အကူပေးတယ်လို့ယူဆထားကြလို့ဖြစ်ပါတယ်။သူ့လေသူတွေဟာဆတ်တူပရိုတိန်းဓာတ်ကိုပုံမထုတ်လုပ်စေခြင်းအပြင်ယင်တွေ yeast တွေနဲ့ပိုဒီကောင်တွေရဲ့သက်တမ်းကို40ရာခိုင်နှုန်းထိတိုးမြင့်နိုင်တာကိုတွေ့ရပါတယ်။ဆတ်တူကိုချော့ချလိုက်ရင်ဇီဝရုပ်ရဲ့သက်တမ်းဟာတိုးသွားတာလည်းတွေ့ရပါတယ်။
သတိပဲလို့အလုပ်လုပ်တယ်ဆိုတာသိပ္ပံပညာရှင်တွေသိဖို့နှိစလာပါပြီအထူးသဖြင့်လူတွေပုံပြီးအသက်ရှည်စေဖို့သတိကိုပဲလို့အသုံးချရမလဲဆိုတာသိပ္ပံပညာရှင်တွေတွေးရှိဖို့နှိလာပါပြီသတိဟာအသည်းကနေဂလူကို့စ်တွေထုတ်လုပ်စေဖို့နှိုးဆော်ပေးပါလေဂလူကို့စ်ဟာတရားဓာတ်ဖြစ်ပါလေဘုခန္ဓာအတွက်လောင်စာဆီသဘောမျိုးဖြစ်ပါလေ
ဂလူကို့စ်ကိုကျွန်တော်တို့စားနေတဲ့အစာတွေကလည်းရပါတယ်ဒါပေမဲ့ဂလူကို့စ်တွေသိပ္ပံများနေရင်လဲအသည်းကနေသဘာဝတရားထုတ်လုပ်တဲ့ဂလူကို့စ်လို့မဟုတ်ပဲအဲ့ဒီဂလူကို့စ်တွေကြောင့်ဆဲကလစီတွေပျက်စီးနေပါတယ်ဆဲတွေပျက်စီးလာတာနဲ့အမျှခန္ဓာကိုယ်ကလည်းယိုယင်းလာပါတယ
်မေရီလန်ပြည်နယ်မှာရှိတဲ့ Johns Hopkins တက္ကသိုလ်မှာသူတွေဒီတွေဟာမကြသေးမီကဆတ်တူးကိုအသုံးပြုပြီးဆွတ်တွေရဲ့အသေးသေးကဂလူကို့စ်တွေထွက်လာအောင်ဆောင်ရွက်နိုင်ခဲ့တယ်လို့သိရပါတယ်လူပုံကတော့ဆွတ်တွေကျွေးတဲ့အစာကိုချော့ပေးတာဖြစ်ပါတယ်ဆွတ်တွေရဲ့အသေးကနေဂလူကို့စ်တွေထွက်လာအောင်လုပ်နိုင်ရင်လူတွေကိုလည်းဆတ်တူပရိုတိန်းကိုသုံးပြီးအိုမင်းချင်းရော်တာကိုနှေးကွေးသွားအောင်လုပ်နိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြပါတယ်
။ဆက်ကလစီဇီဝဗေဒပညာရှင်လည်းဖြစ်သူတွေဒီတူးလည်းဖြစ်တဲ့ပယ်ရစ်ပတ်ဆာဗာကလူတွေအိုမင်းချင်းရော်လာတာဟာအစားစာကနေဂလူကို့စ်တွေအလွန်ကျွန်းအဆက်မပြတ်ရရှိနေလို့ဖြစ်ကြောင်းပြောပါတယ်
။ Increasing in nutrients accelerates metabolic processes.That affects aging.
Calorie များတဲ့စာတွေကိုပိုပြီးစားရင်အရွယ်ပုံမှုရင့်ရော်စေုံသာမကအဆီရေများနေတဲ့အတွက် oxidative stress ဓာတ်လွန်ကဲမှုဖြစ်ပြီးအခြားတ िश ူးတွေကိုပါပျက်စီးစေတဲ့ဂလူကို့စ်တွေထွက်လာတတ်ပါတယ်။အဲ့ဒီလိုဖြစ်လာရင်အသက်တူဖို့များပါတယ်
။ Johns Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေသူတွေသာပြုလုပ်နေကြတာဟာဆတ်တူးဟာဖီဂျိုလိုယောဂါမျိုးကိုကုသရမှာဘလို့ပုံမှုထိရောက်မှုရှိပေမလဲဆိုတာသတ်သတ်နေကြတာဖြစ်ပါတယ်။သူတို့ကသူတို့ရဲ့သုရေသနလုပ်ငန်းဟာဇီဝအတွင်းအထာမကျမှုတွေကိုဖျောက်စွာကုသနိုင်ဖို့အထောက်အကူပေးလိမ့်မယ်လို့ညွှန်လင့်ထားကြပါတယ်
။ Massachusetts ပြည်နယ် Harvard ဆေးကျောင်းက David Sinclair ဟာယီးစွေယူရင်းပျက်စီးလာပုံကိုလေ့လာနေပါတယ်။အဲဒီလိုလေ့လာရင်းစတ်တူပါဝင်ပတ်သက်လာတာကိုမကြာမီကတွေးရှိခဲ့တဲ့အတွက်စိတ်လှုပ်ရှားသွားပါတယ်
။ I don't want to claim that we have the cure for aging by any means.But it's really clear that modern medicine, modern molecular biology has finally grasped a potential way to make a
difference.
The
scientific knowledge, molecular biology, has finally grasped a potential way to make a difference. David Sinclair has explained. Dr. Chin, Mr. Chet Deva, SAT2 protein, that is the most important part of the body.နေချဆိုတဲ့စားဆောင်မှာကျဲတွင်ထားယူနိုင်ရပါတယ်ခင်ဗျာ